ရှမ်းပြည်တောင်တွင်းလွိုင်လင်ခရိုင်လဲချမြို့နယ်နောင်လိုင်းရွာမှာ RCSS ဘက်ကတပ်သားစုဆောင်နေလို့ဒေသခံတွေဖြစ်ပြနေရပြီးကျောင်းတွေလည်းပိတ်ထားရတယ်လို့ဒေသခံတွေကပြောဆိုပါတယ်။ရွာရဲ့တစ်ဖက်စီမှာ RCSS နဲ့ SSPP လက်နက်ကိုင်နှစ်ဖွဲ့အကြားဒေသခံတွေမှာသတိနဲ့နေနေရတယ်လို့လည်းပြောဆိုပါတယ်။ဒီကျောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းဆက်ပြီးပြောပြပေးမှာပါ။
ရှမ်းပြည်တောင်ပိုင်းလက်ချမြို့နယ်ကနောင်လိုင်းကျေးရွာမှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA ကတပ်သားတစ်စုဆောင်နေတာတွေရှိလို့ဒေသခံတွေထွက်ပြေးနေကြရပါတယ်။ရွာထဲမှာကြံရစ်သူအများစုကအသက်ကြီးသူတွေအမျိုးသမီးတွေနဲ့ကလေးငယ်တွေလောက်ပဲရှိတော့တယ်လို့ဒေသခံကပြောပါတယ်
။စစ်သားတွေလိုက်တော့တာအဲ့အားအကြောင်းမလို့ပဲထွက်ပြေးနေကြတယ်အဲ့လိုတော့ရှိတယ်ချက်အသက်ကြီးတဲ့လူရဲ့မိမရဲ့ကလေးတွေရဲ့အဲ့လိုကြံခါရပေါ့ဒီလိုဟိုဒီဖက်ကများတော့အဖြစ်ကဘယ်လိုကောက်တော့ဆိုလူပြိုပေါ့နော်လူပြိုဖြစ်နေပြီးတော့ဒီရွာမှာဒီအိမ်ထောင်စုတစ်ခုမှာအဲ၂ယောက်ရှိနေဆန်၁ယောက်ကိုစောက်ဖို့ကောက်တယ်ဆိုတဲ့ပုံစံပေါ့အိမ်ထောင်တယ်တွေကတော့ကြံနေခဲ့တယ်တက်ကြီးတွေကြံနေခဲ့တယ်အများတော့အဖြစ်တော့လူငယ်တွေပေါ့ထပ်ပြေးနေရတာရတာတော့လူငယ်တွေထပ်ပြေးရတာချက်ခါတိုင်းဆိုတော့ဒီတိုင်းထပ်ကိုပြေးကြပေါ့အခုကျတော့တိုင်းထပ်ကလည်းပိတ်တယ်ဆိုတော့ဒီတခြားရရွာမှာရှိရဲ့အမျိုးကြီးစီကိုဖတ်ပြည့်ရဲ့အဲ့လိုအနေထားမှာတော့ရှိရချင
်း RCSS အဖွဲ့ဝင်တွေရွာထဲမှာရှိနေပြီးရွာကန်တချို့ထွက်ပြေးနေရချိန်မှာစာတင်ကြောင်းတွေလည်းပိတ်ထားတယ်လို့ပြောပါတယ် RCSS SSA တောင်ပိုင်းတပ်နဲ့ SSPB SSA မြောက်ပိုင်းတပ်တွေနောင်လိုင်းရွာရဲ့တစ်ဖက်စီမှာရှိနေလို့ဒေသခံတွေမှာအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေကိုသတိထားနေကြရတယ်လို့ပြောပါတယ်
အခုရပါတယ်ငိမ့်တော့ငိမ့်ပါလေချင်းဆော့ဆော့တွားဆော့ဆော့ပြန်မို့အဲ့လိုအနေထားလေးတော့ရှိတယ်တတိယနေနေရတဲ့အနေထားပေါ့ပြောလို့တက်နှစ်တက်ကအရန်နီးနေတယ်ဆိုတော့တကယ်လို့များတနတ်တန်တွေပါပောက်တယ်ဆိုရင် ready အနေအထားမှာတော့ရှိနေတယ်ချင်းစတင်ကြောင်းတွေလည်းပိတ်ထားတာတစ်ပတ်ကျော်လောက်ရှိသွားပြီ
နောင်လည်းရွာထဲမှာတက်သားတစ်စုဆောင်မှုဒေသခံတွေကိုလိုက်လံဖမ်းဆီးနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီး RCSS ဘက်ကိုဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းမှာနှစ်ဖက်အဖွဲ့ရဲ့တပ်သားတစ်စုဆောင်တဲ့ဖြစ်စဉ်တွေကြောင့်ဒေသခံလူငယ်တွေထွက်ပြေးတိမ်းရှောင်ရတဲ့အခြေအနေကလည်းမကြာခဏဆိုသလိုရှိနေပါတယ်ခင်ဗျာ။